မေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအပြန့်အလန့်အခွန်အရေးတိုးကောက်ရင်းနဲ့ကုန်သွယ်ရေးစစ်ပွဲဖြစ်ပွားမဲ့အလားအလာတွေတိုးလာနေချိန်မှာနှစ်ဖက်စလုံးကပြင်းပြင်းထန်ထန်ပြောဆိုနေတာတွေတွေ့ရပြီးတစ်ချိန်တည်းမှာပဲအချိန်လေးရီကိုထိမနိုင်သိမရမဖြစ်အောင်လို့လုပ်ပါမယ်ဆိုပြီးတော့အမကန်ပြောဆိုနေကြတာဖြစ်ပါတယ်။ဆိုးလာနိုင်မဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်နဲ့တရုတ်နှစ်နိုင်ငံစီးပွားရေးပညာရှင်တွေကြားမှာအမြင်တွေကတော့သိပ်မတူကြပါဘူး။ပီကျင်းကနေ VOA သတင်းတောက် Bill Eight ပြပို့ထားတဲ့သတင်းလော်ရီပေါ်အခြေခံပြီးတော့ဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
။တရုတ်နိုင်ငံကအမေရိကန်ရဲ့ဤပညာတွေလွှဲပြောင်းရယူနေတယ်လို့ဉာဏ်ပညာအခြေပြုပစ္စည်းမူပိုင်ခွင့်ခိုးယူမှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာမကြခင်မှာပဲတရုတ်ကိုအရေးယူတဲ့အနေနဲ့အခွန်ကောက်ခံမှုအသစ်တွေကြေညာမယ်လို့မျှော်လင့်ရပါတယ်။ဒီကနေ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရမ့်ကအခုလိုပြောကြားခဲ့တာပါ
။ But we have a problem with China. They've created a trade deficit and I really
တရုတ်နဲ့ပြဿနာရှိပါတယ်။ကုန်သွယ်ရေးကလည်းလုံငွေပြနေပါတယ်။ဒါနဲ့ပတ်သက်ပြီးတော့အရင်သမ္မတကိုအပြစ်တင်ရမှာပါ။လုံငွေကတစ်နှစ်ကိုဒေါ်လာဘီလီယံ900ရှိနေတာပါ။အဲ့ဒါကြောင့်ဒီလိုနေလို့မရပါဘူး။ဒါကိုတရုတ်နဲ့လက်တွဲပြီးတော့ဖြည့်ရှင်းနေပါတယ်။ညှိနှိုင်းမှုတွေလည်းလုပ်နေပါတယ်။တရုတ်နဲ့ဆက်ဆံရေးကတိတ်ပြီးတော့ကောင်းတာမို့လို့ဒီတိုက်ဆက်ပြီးတော့ရှိအောင်လုပ်ရမှာပါ။ဒါပေမဲ့လည်းဒီကုန်သွယ်ရေးလုံငွေပြမှုနဲ့ပတ်သက်လို့တခုခုတော့လုပ်ဖို့လိုပါတယ်။နောက်ပြီးတော့တရုတ်နဲ့ညာနာပစ္စည်းပိုင်ဆိုင်ခွင့်ဆိုင်ရာနဲ့ပတ်သက်ပြီးတစ်နှစ်ကိုဒေါ်လာဘီလီယံ200နဲ့300လောက်ကိုရှုံးနေတာပါ
။အမေရိကန်ကရောတရုတ်ဘက်ကပါဆွေးနွေးပြောဆိုမှုတွေနဲ့ညှိနှိုင်းမှုတွေလုပ်မယ်လို့အလေးထားပြောနေကြပါမယ်ဆွေးနွေးမဲ့အရေးရောင်ကတော့မတွေ့ရတဲ့လောက်ပါပဲအခြေအနေတွေပိုပြီးဆိုးမလာအောင်လုပ်မယ်လို့နှစ်နိုင်ငံခေါင်းဆောင်တွေကြားအမကန်ပြောဆိုမှုတွေရှိနေပေမဲ့တွက်လို့မရဘူးလို့သုံးသပ်သူကတော့ American နိုင်ငံ Iowa တက္ကသိုလ်ကစီးပွားရေးပညာရှင် Dave Swanson ပ
ါ Right now the markets are
လုံးလုံးစင်မှာတော့ဈေးကွက်ကမတည်ငြိမ်ပါဘူးလေသမားတွေကုန်တွေတွေကလည်းလှုပ်လှုပ်ရှားရှားဖြစ်နေကြတယ်အများစုကတော့အဲ့ဒီလိုဖြစ်နေတာတွေမကြခင်မှာပဲအဆုံးသက်သွားဖို့မျှော်လင့်နေကြတယ်ကျွန်တော်တို့အမြင်ပြောရရင်လက်ရှိအချိန်ကတကယ်တိုက်ပွဲဝင်နေတာပါပဲ။သူ့နယ်ကိုနယ်ဘောင်တွေဆွဲနေကြတယ်။ကျွန်တော်တို့မသိတာကဒါဟာနှစ်ဖက်စလုံးကသူတို့လိုချင်တဲ့အချက်ကိုရဖို့ဘယ်အတိုင်းအတာထိသွားကြမလဲဆိုတာပါပဲ
။ Trump အစိုးရအဖွဲ့ကအခွန်ကောက်ဖို့လှုပ်ဆောင်တာမှန်သမျှကိုအလားတူတံပြန်လှုပ်ဆောင်မယ်လို့တရုတ်ဘက်ကပြောပါတယ်။ American ကတမ္မနီနဲ့အလီမီနီယံပစ္စည်းတွေအပေါ်မှာအခွန်ကောက်တာကိုတုံ့ပြန်တဲ့အနေနဲ့တရုတ်ကဒီသတင်းပတ်ထဲမှာပဲတစ်သီးတစ်ဆိတ်ဝတ္တာဝိုင်းအက်သနောတမနီနဲ့အလူမီနီယံပစ္စည်းတွေပါဝင်တဲ့ပစ္စည်း128မျိုးအတွက်အခွန်25ရာခိုင်နှုန်းအထိတိုးပြီးကောက်ခဲ့တာပါတရုတ်ရဲ့အခုလိုလှုပ်ဆောင်မှုဟာသူလှုပ်ဆောင်နိုင်တဲ့အတိုင်းအတာထိမလှုပ်သေးပဲထိန်းသိမ်းသိမ်းသိမ်းလှုပ်တာကိုပြနေတယ်လို့တရုတ်စီးပွားရေးပညာရှင်ဟူဂျန်ဒိုးကပြောပါတယ
်ပြည်ထောင်စုကခရီးရောမယ်ကွာတာရီအန်တာ
ဥပမာပြောရရင်တရုတ်လက်ထက်မှာအမေရိကန်စီးကနေဝယ်ထားတဲ့အမေရိကန်အစိုးရနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေစီးကနေထောက်ချတဲ့ငွေချီးစာချုပ်တွေအများအပြားရှိနေတယ်လို့ဘိုးအင်းကုမ္ပဏီကလင်းရင်တွေဝယ်ယူတာနဲ့ပဲပုတ်ပဲလို့ကုန်ပစ္စည်းတွေအများအပြားဝယ်ယူသူလည်းဖြစ်ပါတယ်လို့ပြောသွားတာပါဒါအပြင်အခုလိုတရုတ်ဘက်ကတုံ့ပြန်တာဟာကုန်သွယ်ရေးအရာလုတ်တာလို့မြင်ကြပေမဲ့တကယ်တော့နိုင်ငံရေးကစားကွက်ကိုစဉ်းစားပြီးလုတ်တာပါလို့လည်းပြောသွားတာပါတကယ်တော့တရုတ်ပထမဆုံးအခွန်တိုးခောက်တဲ့ပစ္စည်းတွေကိုကြည့်ရင်နိုင်ငံရေးအကွက်ကိုပါမြင်နိုင်ပြီးအများစုဟာစိုက်ပျိုးရေးထွက်ကုန်နေမှုတခြားဈေးကွက်တွေကနေအချိန်မီအစားထိုးတင်သွင်းနိုင်တာပါနောက်တစ်ချက်ကလက်ရှိတရုတ်နိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးဟာအရင် Iowa ပြည်နယ်အုပ်ချုပ်ရေးမှူးဖြစ်တဲ့ Terry Branstad ဖြစ်တယ်လို့ Iowa ပြည်နယ်ဟာလည်း Trump သမ္မတဖြစ်ဖို့အတွက်ခိုင်ခိုင်မာမာထောက်ခံတဲ့ပြည်နယ်မျိုးတရုတ်ကအခွန်တိုးကောက်တဲ့ထဲမှာအက်သနောပါနေတာဖြစ်ပြီးပြောင်းအဓိကထွက်တဲ့ Iowa ပြည်နယ်ဟာအက်သနောကိုလည်းအဓိကထောက်နိုင်တာမျိုးဒီပြည်နယ်အတွက်ထိခိုက်နိုင်တယ်လို့စီးပွားရေးပညာရှင်ဆွမ်ဆန်ကပြောပါတယ်တချို့လေလာသုံးသပ်သူတွေကတော့တကယ်လို့အမေရိကန်သမ္မတထရမ့်သာအမေရိကန်ရဲ့နည်းပညာလွှဲပြောင်းပေးမှုနဲ့ညာနာပစ္စည်းမူပိုင်ခွင့်ခိုးယူမှုပေါ်ပြစ်မှတ်ထားလာခဲ့မယ်ဆိုရင်တော့ကုန်သွယ်စစ်ပွဲဟာမလွဲမသွေဖြစ်လာနိုင်စေမယ်လို့သုံးသပ်ကြပါတယ်။ဒါပေမဲ့တချို့ကလည်းသမ္မတထရမ့်ဟာဒီလောက်ထိပြင်းပြင်းထန်ထန်တော့မလုပ်တော့ဘူးလို့ယုံကြည်ကြတယ်လို့သူ့ကိုထိခိုက်လာနိုင်မယ်ဆိုရင်တော့နောက်ဆုတ်နိုင်တယ်လို့ဆိုပါတယ်။ဘာပဲပြောပြောတနင်္လာနေ့မှာ American Stock Share Series ထပ်ပြီးထိုးကြခဲ့တယ်လို့အင်္ဂါနေ့မှာတော့အာရှနဲ့ဥရောပ Stock Share Series ဆက်ပြီးကျဆင်းနေတာဖြစ်ပါတယ်။